ဤချင်းနိုင်ငံမှာဆန္ဒပြနေသူတွေကကိုင်ရိုမြို့မှာရှိတဲ့တမရမိုဟာမက်မော်ဆီရဲ့ညီမွတ်စလင်ညီကော်ရော်များရုံးချုပ်ကိုဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်ဆန္ဒပြသူတစုကတင်းနှလာနေမှာရုံးခန်းရဲ့ပြတင်းတကားတွေကိုရိုက်ချိုးဖျက်ဆီးပြီးအစာအုပ်ထဲမှာရှိတဲ့ပရိဘောဂတွေဖိုင်နယ်တွေကိုယူသွားကြတယ်လို့ဆိုပါတယ်ဆန္ဒပြသူတွေကဂဲတွေပလင်းနေနဲ့အကြမ်းဖက်တိုက်ခိုက်ခဲ့ကြတဲ့အတွက်ဒီရုံးချုပ်မှာရှိတဲ့သူတွေကိုဘေးကင်းရာအစောပိုင်းကတည်းကရှောင်းတင်းခိုင်းထားပြီးဖြစ်ပါတယ်အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေကိုအထက်မှာရှိတဲ့မွတ်စလင်ညီကော်ရော်များအဖွဲ့ဝင်တွေကတနက်တင်နဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ်တမရမော်စီယာရုကဆင်းပြဖို့တောင်းဆိုဆန္ဒပြပွဲတွေအင်ဂျင်နိုင်ငံတဝန်တင်းနှင်းငွေနေကအရှိန်မြင့်ဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းအ ਨੇ စုံလူ၅ဦးသေဆုံးခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။ရာနဲ့ချီတဲ့ဆန္ဒပြသူတွေကာရိုမြို့လေကဒါရီရင်ပြင်မှာမနစ်ညကဆက်လက်စုဝေးပြီးတော့သူတို့အစိုးရကနေရာတကာမှာလေဝကြီးအုပ်ချဲလဲလာတာနဲ့ကြာစစ်နေတဲ့စီးပွားရေးပြန်ကောင်းအောင်လှုပ်ဆောင်ပေးနိုင်စွာမရှိတာကြောင့်တမရမော်စီယာရုကနှုတ်ထွက်ပေးဖို့ဆက်လက်ဆန္ဒပြတောင်းဆိုနေကြတာလို့ဆိုပါတယ်။ဒါ့အပြင်အင်ဂျင်နိုင်ငံမှာရာဇဝမှုများလာတာနိုင်ငံရေးနဲ့ဘာသာရေးဆန်တဲ့အကြံဖက်မှုတွေတိုးမြလာတာအပေါ်မှာလည်းအများစုကမကြေမနက်ဖြစ်နေကြတာပါ